နေစီမထဆီယဝင်များအဖွဲ့ MSF ရဲ့မြန်မာနိုင်ငံအတွင်းကလုပ်ငန်းတွေအားလုံးကိုမြန်မာဆူရကတဖက်သက်ဆုံးဖြတ်ချက်နဲ့ရုတ်တရက်ရက်ဆိုင်လိုက်ဖို့အကြောင်းကြားတဲ့အပေါ်မှာအယံအာအသိမိတဲ့အကြောင်းနဲ့အခုလိုသူတို့လုပ်ငန်းတွေပိတ်ပင်ခံလိုက်ရတဲ့အတွက်လက်ရှိကြီးစုဆောက်ရှောက်နေတဲ့ထောင်နဲ့ချီတဲ့လူနာတွေရဲ့ကံကြမ္မာကိုစိုးရိမ်မိတဲ့အကြောင်း MSF Orleans ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအတွင်းကရခိုင်ရှမ်းချစ်ပြည်နယ်တွေနဲ့ရန်ကုန်မြို့တို့မှာရှိတဲ့သူတို့လုပ်ငန်းတွေပိတ်ပင်ခံလိုက်ရတဲ့အတွက် HIV AIDS ဝေဒနာရှင်တွေကိုစိတ်ကူးစားမှုမပေးနိုင်တော့ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်တီဘီရောဂါဝေဒနာတွေလည်းသူတို့အသက်ကိုကယ်တင်နိုင်မဲ့ဆေးဝါးကူးစားမှုတွေခံယူလို့မရနိုင်တော့ဘူးလို့ဆိုပါတယ်မြန်မာဆူရရဲ့ဆုံးဖြတ်ချက်ကြောင့်ဒီလက်ရှိဆေးကူးစားမှုပေးနေတဲ့ HIV AIDS ဝေဒနာတဲ့3000နဲ့ TB ဝေဒနာယောဂတဲ့3000ကျော်ကိုအကြီးငယ်ချိခိုက်နှစ်နာဆေးလိမ့်မယ်လို့ဆိုပါတယ်ရခိုင်ပြည်နယ်အတွင်းဝေးလံခေါင်ပြားလာတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီနဲ့ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတဲ့ဒုက္ခသည်တွေကိုအခြေခံကျန်းမာရေးကုသမှုတွေပေးနိုင်တော့မှာမဟုတ်ဘူးလို့လည်း MSF ရဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပါတယ် MSF အဖွဲ့အနေနဲ့ဆေးဘက်ဆိုင်ရာကျင့်ဝတ်တွေနဲ့အညီဗတ်မလိုက်ပဲလုပ်ငန်းတွေကိုဆောင်ရွက်နေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာသမ္မတပြောခွင့်ရဦးရထွက်ကတော့ရခိုင်ပြည်နယ်ကလှုပ်ရှားမှုတွေကိုသာမြန်မာအစိုးရကရက်ဆိုင်တာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်